လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်မှုဆွဆဲချက်တွေနဲ့မြန်မာနိုင်ငံကိုစစ်လက်လက်နဲ့အသုံးဆောင်တင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့လူမျိုးရေးတပ်ဖွဲ့တွေကတာဝန်ရှိသူတွေပေါ်တန်းခတ်ရေးယူနိုင်မှုလည်းပြင်ဆင်နေတာပါ။စစ်လက်လက်တွေပြည်တွင်းကဖိနှိပ်မှုတွေမှာအသုံးပြုနိုင်တဲ့ပစ္စည်းတွေစစ်တပ်ကိုတင်နှံပို့ချမှုတွေဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ကိရိယာတွေကိုတင်ပို့မှုတားမြစ်ဖို့ EU ကဒီနေ့မှပဲဆုံးဖြတ်ခဲ့တာပါ။လူခွင့်ရေးချိုးဖောက်မှုတွေထပ်မံကျူးလွန်နေဆိုရင်မြန်မာစစ်တပ်နဲ့နေကြောင်တက်ကအရာရှိကိုတရားတန်ခတ်ပိတ်ဆို့ရေးယူနိုင်မဲ့အခြေခံမူပေါင်းတစ်ခုကိုသဘောတူညီခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ရေးယူခံရမဲ့လူပုဂ္ဂိုလ်တွေအနေနဲ့ပြည်ဝင်ဗီဇာပိတ်ပင်ခံရမှာဖြစ်သလိုပိုင်ဆိုင်မှုတွေထိန်းချုပ်ခံရမှာဖြစ်ကြောင်းလည်းပြောဆိုထားပါ။ EU လိုပဲမြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုတားမြစ်ချက်တွေကိုတော့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းမကြသေးခင်တုန်းကပဲချမှတ်ထားကြပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့တကြောပြန်ပိတ်ခတ်တွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဒုက္ခသည်တိမ့်နေချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြခဲ့ရကြောင်း EU ပါဝင်နိုင်ငံကတာဝန်ကဆွဆွဲထားပါမြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းညှင်းဆန်ထားတယ်လို့မြန်မာစစ်တပ်ရာရှိတချို့ပါဝင်ကျူးလွန်သူတွေကိုအပြစ်ပေးရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်တပြတ်မှုအားမပြုချင်းမှုတွေပါဝင်မြန်မာနိုင်ငံမှာစစ်တပ်နဲ့လူခွင့်ရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကိုကြေကြေပြင်းပြင်းနဲ့စနစ်တကျကျူးလွန်နေပြီးသူသဖြင့်ရခိုင်ပြည်နယ်မှာစိုးရိမ်စရာအခြေအနေတွေရှိနေစေဖြစ်တဲ့အကြောင်းလဲ EU ရဲ့ဒီနေ့ကြေညာချက်မှာဖော်ပြထားပါတယ်